အောင်နေထောင်မှာဆံငတ်ခန့်ဆန္ဒပြနေကြတဲ့မိထီလာအခြေဆိုင်ပြည်သူ့ကျူဆောင်ကွန်ရက်အဖွဲ့ကကျော်မီမီအေးနဲ့အတူဒေါခင်မီမီခိုင်အပြင်ကိုတန့်စင်ထက်တို့၃ဦးရဲ့ကျမ်းမာရေးအခြေအနေဟာစိုးဝါနေရဲဆိုတဲ့သတင်းတွေကြောင့်မိသားစုဝင်တွေကစိုးရိမ်နေတဲ့အတွက်ပြီးခဲ့တဲ့တနင်္လာဒီဇင်ဘာ16ရက်နေ့ကထောင်ကိုတွားတွေ့ခဲ့ကြတာပါ။ဒါပေမဲ့သူတို့ဟာထောင်တွင်းစည်းကမ်းဖောက်ဖျက်တဲ့အတွက်ထောင်ဝင်စာပိတ်ထားတယ်ဆိုပြီးတော့တွေ့ခွင့်မရခဲ့ဘူးလို့ဒေါခင်မီမီခိုင်ရဲ့အမဖြစ်တဲ့ဒေါ်အေးမီက RFA ကိုပြောပါရတယ်။
တွေ့ခွင့်မရဘူးဆိုတော့လေထောင်စည်းကမ်းကိုဖောက်ဖျက်လို့ပါတဲ့ထောင်စည်းကမ်းကဘာလဲလို့မေးတော့ထောင်ကချမှတ်ထားတဲ့စည်းကမ်းပါတဲ့အဲကျမတို့ကအစံကခံဆန္ဒပြလို့လားလို့ဆိုတော့အဘာမှတော့မပြောဘူးရှင်ကျမလေးအဲ့ဆိုရင်ထောင်မူကြီးနဲ့တွေ့ကြပါတယ်ဆိုတော့လေ7နာရီကနေပေါ့3နာရီတိစောက်တဲ့ဒီထောင်မူကြီးကဧည့်သည်ရှိလို့စီဝေးရှိလို့ဆိုမတွေ့ခဲ့ရပါဘူးအဲ့ဒါနဲ့ကျမရတယ်လို့ကျမညနေတိစောက်မယ်ဆိုတဲ့အခါကျတော့လက်ထောက်ထောင်မူလာတွေ့ပါတယ်ကျမတို့လာတွေ့ရတာကြတော့တို့ကဘာသိကျင်လို့လေမိတဲ့ကြကျမတို့ကစက်မှားရေးရှင်တွေကိုသိကျင်ပါတယ်လို့ပြီးပါတယ်အဲ့တော့တို့ကကောင်းပါတယ်လို့ဖြေပါတယ်ဟုတ်ကဲ့အဲ့နေရာတော့ဆန်ကခံဆန္ဒပြတာ၄ရက်မြောက်နေပေါ့နော
်အဲ့ဒီအထက်ကဆေးသွေးနေရတယ်ဆိုပြီးတည်နေထွက်နေတဲ့ကိုတန့်စင်ထက်တို့အိမ်ကအဖွားကလည်းဒီဇင်ဘာလ14ရက်နေ့ရော16ရက်နေ့ရော2ရက်သွားခဲ့ပြီးမြင်တွေ့ခွင့်မရခဲ့ဘူးလို့လည်းဒေါ်အိမ်မီကပြောပါတယ
်ဒီတို့တည်ရတဲ့အပြင်ကနေကြားရတာတော့အဲ့ဒီမှာ၃ရက်ထဲမှာတန့်စင်ထက်ဆိုတဲ့ကျောင်းသားလေးကဆေးသွင်းရတယ်လို့ကြားတယ်သူတို့ကိုလည်းတွင်းပေးတာမှာသူတို့ကအသွင်းမခံဘူးလို့အဲ့ဒါလည်းကျမတို့ကကြားတယ်ဒါပေမဲ့ကျမတို့ကထောင်အဲ့လက်ထောက်ထောင်မှုကိုမေးတဲ့အခါကျတော့မဟုတ်ပါဘူးလို့တို့ကတော့ဖြေပါတယ်။ဒါပေမဲ့တို့ကတော့လူအရင်ကုသဖို့အတွက်ဆေးရောဆေးဖွဲ့စည်းတွေရောအစင်းင်းရှိပါတယ်။အစင်းင်းလည်းစောက်ရှောက်နေပါတယ်လို့အဲ့လိုတော့ဖြေပါတယ်။ချားဘာမှမသိရဘူးရှင်ကျမတို့လေ။ဆောင်မှလည်းမေးလို့မရဘူး။အပြင်ကလည်းမေးရပါဘူးရှင်ဟုတ်တယ်။တို့စိုးရိမ်နေပါတယ်။ဘာလို့တို့၃ယောက်လုံးကကျမကြီးမကောင်းပါဘူး။မခင်မိမိခင်ကလည်းခွက်စိတ်ကုသထားတာရှိရဲ့။အဲ့တော့အကြောချင်းတွေမကောင်းဘူး။တွေးလို့တွေးကြလည်းရှိတယ်။
ဒီလိုကျမကြီးဆိုဝါနေရဲဆိုတဲ့သတင်းတွေကြောင့်ဒေါ်မီမီအေရိုအင်ကလည်းပေါင်းတဲ့ထောင်ကိုအကြိမ်ကြိမ်ဆက်သွဲခဲ့ပြီးမဲ့ထောင်ကဘာမှပြန်လဲဖြေကြတာမရှိဘူးလို့ဒေါ်မီမီအေရဲ့မောင်ဖြစ်တဲ့ဥွှေတိုးကလည်းပြောပါတယ်
။အဲ့တော့ဟိုပေါင်းတဲ့ထောင်ဖုံးဆက်ပြီးတော့မေးရလေ။ကျွန်တော်တို့ဒေါ်မီမီအေအင်ရပါလို့သူ့ရဲ့မောင်ပါလို့အဲ့ဒါသူနဲ့ပတ်သက်တဲ့ကျမကြီးအခြေအနေလေးသိချင်ပါတယ်လို့မေးတဲ့အခါကျတော့သူတို့ကကျွန်တော်တို့မှဖြေကြောက်ွင့်မရှိပါဘူးလေဆိုပြီးတော့ဘယ်ကိုဆက်ပါဆိုပြီးတော့ဖုန်းနံပါတ်တစ်ခုပြောတယ်ဟိုအငငံပြောလိုက်တာပေါ့။ငငံပြောတော့ကျွန်တော်နားမရှိတော့ခုပြန်ပြောပါအောင်ဆိုတော့ပြန်မပြောတော့ဘယ်နဲ့ဖုံးချသွားရောဖုံးချတဲ့ကနောက်တစ်ခါထပ်ခေါ်တော့လုံးလုံးဖုံးမကင်တော့အဲ့ဒါမနေရတဲ့ဒီနေ့လည်းခေါ်တာခေါ်လို့မရတော့ဘူး။အမေကသူကဒီအိုက်ကိုမရောက်ခင်ကလေးကကျွန်တော်တို့အိမ်မာတွေကဟိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ကလောက်ကလေးကသူလေဖြန်းထားတာလေလေဖြန်းထားတာရောဂါရှိလို့ကျွန်တော်တို့ကစိုးရင်လို့အဲ့ဒါကိုအဲ့ဒီတစ်ချက်စိုးရင်တာပါအဲ့ဒါကိုမသိချင်လို့နှမ်းမေးလိုက်တာ
သူတို့သုံးဦးရဲ့ကျမကြီးအချင်းတွေကိုမိသားစုဝင်တွေကအခုအချိန်မှာအထူးစိုးရိမ်နေပြီးတော့ထောင်ဝင်စာတွေ့ခွင့်ရဖို့အတွက်ကြိုးပမ်းသွားမယ်လို့လည်းဒေါ်အေးမီကပြောပါတယ်
ကျမတို့ကတော့သူတို့ကိုတွေ့ခွင့်ရဖို့အတွက်ကိုဘယ်လိုနေရာတွေမှာသွားပြီးပြောရမလဲဆိုတာတော့မသိဘူးပေါ့နော်ဒါပေမဲ့ကျမတို့အခုဘူတိုင်းတရားဖတ်တော်ကိုလည်းပဲကျမတို့စာပို့ပြီးတော့အမှုအခြေအနေကိုတင်ပြထားပါတယ်ဒါပေမဲ့အဲ့ဒီအချိန်တော့အစားကခံစားတာမပြသေးဘူးပေါ့နော်အမှန်ကြီးကတော့သူကတော့ခွင့်ပြုမယ်မထင်ဘူးရှင်ဒါပေမဲ့ကျမကတောက်ကြနေလောက်ဖြစ်ဖြစ်ကြာတာပဲနေလောက်ဖြစ်ဖြစ်တခါထပ်ပြီးတွေ့ပါအောင်မယ်အခုတော့ဆန္ဒပြနေပြီဆိုတဲ့အတွက်ကြောင့်ကျမကဘူတိုင်းတရားသူကြီးကိုသွားပြီးတော့အကျိုးအကြောင်းလေးပြောပြချင်တာရှိတ
ယ်။ဒါကတော့ဒီပေါင်းတဲ့ထောင်မှာအကျဉ်းချနေတဲ့ဒေါခင်မိမိခိုင်ရဲ့အမဖြစ်တဲ့ဒေါ်အေးမီပြောပြခဲ့တာပါရှင်။သူတို့သုံးဦးဟာဘကိုးတိုင်းနတ်တလင်းမြို့နယ်ထဲမှာတိတ်ဆိတ်ခံထားရတဲ့လေယာဉ်မြေတွေပြန်ရဖို့အတွက်လေသမားတွေကိုအကူအညီပေးခဲ့ကြသူတွေဖြစ်ပါတယ်။ဒါပေမဲ့သူတို့သုံးဦးကတော့သူရဲ့အဖွဲ့အစည်းတွေဟာတရားဝင်မှတ်ပုံတင်ထားတာမရှိဘူးဆိုပြီးတော့တင်ပင်ဥပဒေပုံမှန်6နဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီအထက်ကမှကိုတန့်စင်ချက်ကိုတော့အဲ့ဒီပုံမှန်6အပြင်နောက်ထပ်ပုံမှန်18နဲ့ထပ်မံအရေးယူထားတာဖြစ်ပါတယ်။သူတို့သုံးဦးကိုဖမ်းဆီးထားတာအခုဆိုရင်6လကျော်နေပြီဖြစ်ပေမဲ့အမိတ်မချသေးပဲအမှုကကြန့်ကြာနေတာမို့ပြီးခဲ့တဲ့တောက်ကြနေ့ဒီဇင်ဘာလ13ရက်နေ့ကစပြီးတော့ပေါင်းတယ်ထောင်ထဲမှာသူတို့သုံးဦးကအစာငတ်ခံဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။